မေရိကန်နိုင်ငံမှာ TikTok ဗီဒီယို app 30ခုကိုတားမြစ်ဖို့အတွက်အောက်လတော်မှာမဲခွဲဆုံးဖြတ်လိုက်တဲ့နောက်တစ်နေ့ဖြစ်တဲ့ January နေ့မှာပဲဗန်နိုင်းဝန်ကြီးဟောင်းစတီဗန်မန်နူချင်ကတကယ်လို့တရုတ်ဖြစ်ဆိုင်ဒီ app ပိုင်ရှင်ကလားရောင်းဖို့သဘောတူမယ်ဆိုရင်သူဟာ TikTok ကိုဝယ်ဖို့အတွက်ရင်းနှီးမြှုပ်နှံမှုအဖွဲ့ဖွဲ့ဖို့လုပ်မယ်လို့ပြောပါတယ်။တမရဟောင်းဒေါ်နယ်ထရမ့်လက်ထက်ကတာဝန်ထမ်းဆောင်ခဲ့တဲ့ဝန်ကြီးဟောင်းမန်နူချင်ကTikTok ကိုတုံးဆက်သူအမေရိကန်နိုင်ငံသားကတန်း180ကျော်ရှိနေတာကြောင့်ဒါဟာအမေရိကန်ပိုင်စီးပွားရေးလုပ်ငန်းတစ်ခုဖြစ်တယ်နဲ့လို့ CNBC သတင်းဌာနကပြောပါတယ်။မန်နူချင်ကသူ့ဖွဲ့မဲ့ရင်းနှီးမြှုပ်နှံမှုအဖွဲ့ထဲမှာဘယ်လိုတွေပါမယ်၊ဘယ်လောက်ရင်းနှီးမြှုပ်နှံမယ်ဆိုတဲ့အသေးစိတ်ကိုတော့ထုတ်မပြောပါဘူး။ TikTok ကိုတရုတ်နည်းပညာကုမ္ပဏီ ByteDance Limited ကပဲလုံးဝပိုင်ဆိုင်တာဖြစ်ပါတယ်။ TikTok ကိုလက်ရှိပိုင်ဆိုင်နေသူနဲ့အမေရိကန်နိုင်ငံတွင်တုံးဆက်မှုတွေဟာအမျိုးသားလူမျိုးရေးကိုချင်းချောက်မဲ့အန္တရာယ်ရှိနေတာအတွက်အောက်လတော်ကဆိုရင်ဒီနိုင်ငံတွင်သုံးဆက်မှုတားမြစ်ဖို့အတွက်ထောက်ခံမဲ352မဲကန့်ကွက်မဲ65မဲနဲ့မဲခွဲဆုံးဖြတ်လိုက်တာဖြစ်ပါတယ် TikTok ကတော့သူတို့ဟာတရုတ်အစိုးရရဲ့အတုံးချကံမဟုတ်ဘူးလို့ညှင်းဆိုထားပါတယ်